ရခိုင်ပြည်နယ်မှာစစ်တပ်စခန်းနဲ့မြို့နယ်တွေတစ်ခုပြီးတစ်ခုလွတ်လပ်ဆုံးရှုံးနေရတဲ့စစ်ကောင်စီဟာအရာသားတွေကိုဥတည်ပြီးတော့လေကြောင်းကနေတိုက်ခိုက်တာတွေတုံ့ပြန်လှုပ်ဆောင်လာပါတယ်။အော်တိုဘာလ10ရက်နေ့တုန်းကလည်းကြောက်တော်မြို့ပေါ်ကိုလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အရာသား10ဦးထက်မနည်းသေဆုံးဒဏ်ရာရရှိခဲ့တယ်လို့ကြောက်တော်ဒေသခံတူကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ။
ရခိုင်ပြည်နယ်မြောက်ပိုင်းကအရကတက်တော်အေအေထိန်းချုပ်ထားတဲ့ကြောက်တော်မျိုးပေါ်ကိုစစ်ကောင်စီကတာတာပရင်းနေ့ညနေ၄နာရီလောက်မှာဂျက်ဖိုက်တာနဲ့လာရောက်ဘုံကျဲခဲ့တာကြောင့်အရသား15ဦးထက်မနည်းသေဆုံးခဲ့ရတာရှိတယ်လို့ဘုံကျဲခံရတဲ့နေရာနဲ့အနီးဆုံးမှာရှိတဲ့ဒေသခံတဦးကပြောပါတယ
်ညနေ၄နာရီခွဲလောက်ကပေါ့နော်ဒီဂျက်ဖိုက်တာနဲ့လာပစ်တယ်ခဏလာပစ်တော့ဒီသေဆုံးတဲ့အားလူတွေအများကြီးရှိတယ်လို့ကျွန်တော်တို့သိရတယ်ကျွန်တော်တို့ဒီအကြမ်းအဖျင်းသိရသလောက်ဆိုရင်ဒီဒေသခံ15ဦးထက်မနည်းတည်ဆောက်တယ်လို့သိရမှာ။အဲဒီအချိန်မှာဒီဒဏ်ရာပြင်းထန်တဲ့သူတွေလည်းအများပြားရှိတယ်လို့သိရမှာဟုတ်။ပြစ်တာကကြတော့ဒီမျိုးကြတာကမျိုးထင်းမှာကြတာမှာဟုတ်။မျိုးထင်းနဲ့ဈေးနာပေါ့လေအဲ့နာမှာကြတာမှာဟုတ်။
စစ်ကောင်စီဟာအေအထင်းချုပ်ထားတဲ့မြို့နယ်တွေကိုမကြခဏဆိုသလိုလေကြောင်းကနေလာရောက်ပြစ်ခတ်တာကြောင့်ဒေသခံတွေအနေနဲ့လည်းအချိန်နဲ့အမျှစိုးရိမ်နေရတယ်လို့သူကဆက်ပြောပါတယ်။
ကျွန်တော်အဲ့ဒီလာတော့ကလေကျွန်တော်တို့အဘာသင်မှမကြက်လိုက်ဘူးခင်ဗျာလင်းရင်လာတော့အဆန်ကိုကျွန်တော်တို့မကြက်လိုက်ဘူးအဲ့ပစ်တဲ့အဆန်မှအာလင်းရင်ပစ်တာယူပြီးတော့အဲ့လိုမျိုးအဆန်အဆန်ကြတော့မှမအာဘလူကြည့်တာလေဆိုတော့ကျွန်တော်အဲ့နှမရှိတာဆိုတော့အာဘလူလည်းမသိဘူးကိုကကိုပေပီလာမသိဘူးကျွန်တော်ဆိုရင်ငါတော့ဘာဖြစ်မလဲမသိဘူးတော့ပါပြီဆိုပြီးအဲ့လင်းရင်တချင်းပိုက်ပြီးတာနဲ့နောက်ဆက်လေးပြင်ပြီးတော့ဝေးလို့ပဲပြီးတော့လာတယ်ခင်ဗျာဆိုတော့အဲ့ဒီမှာပြားတွေကိုနေပြီကျွန်တော်ဆိုတအားစိုးရင်စိတ်တွေဖြစ်တာရှိကြမြအဲရင်တုံရင်တအားတုံပြီးတော့အခုထက်တိလဲဟောရင်တုံတာမပြောက်သေးဘူးများဟုတ
်ပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကလည်းတောင်ကုန်းမြို့နယ်တန်းလွဲရွာမှဂျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲခဲ့တာကြောင့်အရသား10ဦးကျော်သေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့တာလည်းဖြစ်ပါတယ်စစ်ကောင်စီအနေနဲ့အခုလိုအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေမလုပ်ဖို့ကြောက်တော်ဒေသခံတူကတောင်းဆိုပါတယ်
စစ်ကောင်စီအနေနဲ့ပေါ့လေဒီလိုမျိုးဘာမှမဆိုင်တဲ့ဒီအရသားတွေနေထိုင်တဲ့ဒီမျိုးရော်တွေကိုပေါ့လေဒီလေရင်နဲ့ဘုံချိတာရဲတန်းပေးပါလို့ကျွန်တော်ပြောချင်ပါတယ်။ဘာလို့ဆိုတော့ဒီပြည်သူလူထုတွေကဘာမှမဟုတ်ဘဲနဲ့ဒီအကြောက်တရားနဲ့ဖုံးလဲနေရတာခင်ဗျာ။ဒီနေ့ကိုယ့်ဟာကိုပင်မလဲဆိုတာအဲ့လိုမျိုးအကြောက်စိတ်တွေနဲ့နေရတော့ဘုံလာမချစ်ချင်ဘူးကပေါ့ဟိုရဲတန်းပေးပါ
။ချိန်ကန်ပြီးနေမှာအေတပ်ဖွဲ့နဲ့တိုက်ပွဲတွေအတွင်းနေမြေအများပြားလက်လွတ်ဆုံးရှုံးခဲ့ရတဲ့စစ်ကောင်စီဟာလေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်လာနေတာပါဒီလအတွင်းမှာပဲစစ်ကောင်စီလေကြောင်းပစ်ခတ်မှုကြောင့်ရခိုင်ပြည်နယ်မှာအရသားတိုက်ဆုံထိခိုက်ဒဏ်ရာရရှိသူ90နီးပါးရှိနေတာဖြစ်ပါတယ်လက်ရှိမှာတော့ရခိုင်ပြည်နယ်ကကွာမောင်းတော်အမ်းမြုံနယ်တွေကိုအရကတက်တော်အေဘကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်ရခိုင်ပြည်နယ်ကစီရေးပတိပခနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ